Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ၂ရက်ပုဒ်ဟူးနေ့ညဖက်9:30တိအစီအစဉ်တွင်စတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။ကျွန်တော်လူပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားအရေးထက်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့နိုင်ငံတကာကုန်သွယ်ရေးကိစ္စတွေကပိုအရေးကြီးတယ်လို့ထင်မြင်နေကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အာမေးနီးယားနိုင်ငံမှာတက်ကန်ကောင်းဆောင်ကတနင်္ဂနွေလုံးဆန္ဒပြကိုတိုက်တွန်းလိုက်ပြီးတဲ့နောက်မှာပဲမြို့တော်လမ်းတွေပေါ်မှာဒီနေ့ဆန္ဒပြပွဲတွေပေါ်ပေါက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူကြီးညာပြေးသွားမှာပါ
။ကောင်းပါပါရှင်။ရခိုင်မြောက်ပိုင်းအခြေအနေကိုကုလလုံခြုံရေးကောင်စီတန်ကိုစလက်အဖွဲ့တွေလာရောက်ကြည့်ရှုပြီးတဲ့နောက်မြန်မာအစိုးရဘက်ကလှုံ့ဆော်တဲ့အချက်တွေနဲ့ပတ်သက်ပြီးကြားမယ်အမြင်သဘောရတယ်ထင်ပါတော့။
ချက်လက်ဒီကိုလွလွလပ်လပ်ပူပေါင်းဆောင်ရပြီးနော်ဟိုလှုပ်ဆောင်มาတယ်ဆိုတော့လှုပ်ဆောင်မှုကြဖို့ကပို့တော့အရေးကြီးနေလို့ထင်တယ
်။ညီမချင်းမြမရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောတော်တာပါရှင်အပြည့်စုံကတော့မကြခင်ကြားပါမယ်။ဒီနောက်မှာတော့ပြည်တော်စုရွက်ကောက်ပွဲကော်မရှင်ရုံးမှာရှိတဲ့လုံပြည်သူပါတီကမတ်ပုံတင်လိုက်တဲ့တဲ့နာကိစ္စနှစ်ပြည့်အထိမ်းအမှတ်နဲ့အာရှရဲ့အကြီးဆုံးစင်သိန်းလေးစခန်းကိုမြန်မာနိုင်ငံမှာဖွင့်လှစ်မယ်အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စနားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အခြားအပတ်စဉ်ခန္ဓာတွေကိုထုတ်လွှင့်သွားမှာပါ။အခုတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ပွဲနဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိတရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေကိုလျှော့ရှက်မှုရှိမရှိရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့ကိစ္စတွေထက်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့နိုင်ငံတကာကုန်သွယ်ရေးကိစ္စတွေကပိုအရေးကြီးတယ်လို့ယူဆတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရုရှားနဲ့သူ့ရဲ့စီးရင်ပွဲကြားပတ်သက်မှုမရှိသလိုတရားရေးဌာနရဲ့လုပ်ငန်းတွေကိုစုပတ်တဲ့လုပ်ရမျိုးတွေလည်းမရှိတဲ့အကြောင်းTwitter လူအင်တာနက်လူမှုခွင့်ရကနေဒီနေ့ပဲပြောဆိုလိုက်တာပါ။သမ္မတတက်15လကြာကာလအတွင်းလွှမ်းမိုးနေတဲ့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတထရန့်ကိုအထူးစုံစမ်းစစ်ဆေးမှုကခေါ်ယူစစ်ဆေးမဲ့အလားအလာတွေအတွက်သမ္မတရဲ့အကျိုးဆောင်ရှိနေပြီးပြင်ဆင်နေချိန်မှာပဲသမ္မတထရန့်ရဲ့မှတ်ချက်ထွက်ပေါ်လာတာပါ။အမေရိကန်သတင်းမီဒီယာတွေမှာတော့ရုရှားအရင်နဲ့ပတ်သက်လို့သမ္မတကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစစ်ခေါ်မင်းမြတ်မှုကြိုးပမ်းမှုတွေပုံများလာနေတဲ့အကြောင်းဖော်ပြနေကြတာပါ။သမ္မတရဲ့ဥရီအကျိုးဆောင်ဖွင့်တဲ့မလဆန်းတို့ကတွေ့ဆုံခြင်းမှာထူးဆုံးစစ်ဆေးမှုရောဘတ်မူလာကသမ္မတကိုစစ်ခေါ်မင်းမြတ်မဲ့အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှိနေအောင်ဂျွန်ဒေါက AP နဲ့ရိုက်တာသင်ဌာနတွေကိုပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲရုရှားရဲ့စုံစမ်းမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလာသမ္မတထရန့်ကိုမင်းမြတ်လိုတဲ့မင်းကောင်44ခုရှိနေတဲ့အကြောင်းလဲနယူးယောက်တိုင်းသတင်းစာကမနေ့တုန်းကပဲဖော်ပြခဲ့တာပါ။သမ္မတထရန့်ရဲ့ရှိနေတဲ့ကိုထူးဆုံးစမ်းရေးမှုကမင်းမြတ်ခဲ့တဲ့မင်းကောင်တွေပေါ်အခြေခံပြီးမင်းကောင်တွေကိုစီရင်ပြုစုထားတာဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဒေးရဲ့ဂျန်တစ်စာကျင်းပပွဲတက်ရောက်ဖို့သမ္မတဒေါ်နယ်ထရန့်ပထမဆုံးအချိန်နိုင်ငံခြားရေးဝန်ကြီးဌာနကိုသွားရောက်မှာဖြစ်ပါတယ်။ပထမဆုံးအချိန်ဝါရှင်တန်ရုံးမှာတာဝန်ထမ်းဆောင်ဖို့ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေးမိုက်ပွန်ပီယိုကတော့အရေးကြီးတဲ့ဌာနအတွက်အရေးပါတဲ့နေ့မှာပထမဆုံးအချိန်သမ္မတလာရောက်မှာဖြစ်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြန်လည်အကောင်လောက်အောင်ကျွပ်ပတ်မယ်အကြောင်းလည်းပြောခဲ့ပါတယ်။ဝန်ကြီးသစ်ပွန်ပီယိုကိုတော့မတ်လာတဲ့အာဖရိကခီးစဉ်ကနေပြန်လာပြီးနိုင်ပိုင်းအတွက်မှာပဲယာရုကဖေရှားခံလိုက်ရတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းရက်စ်တီလာဆန်နေရာမှာအစားထိုးခန့်အပ်ခဲ့တာပါ။ဝန်ကြီးသစ်ပွန်ပီယိုဟာဝန်ကြီးဟောင်းတီလာဆန်နဲ့မတူပဲသမ္မတထရန့်နဲ့ရင်းရင်းနှီးနှီးအလုပ်လုပ်ဖို့သူဖြစ်တယ်လို့လည်းပြောဆိုကြပါတယ်။နိုင်ငံခြားရေးဝန်ကြီးတဲ့အဖြစ်ကျန်းသက်စာကျင်းပပွဲမှာသမ္မတနဲ့အစိုးရအဖွဲ့ဝင်တွေအတော်များများတယောက်ချမှာဖြစ်တဲ့အတွက်လဲသမ္မတရဲ့ယုံကြည်မှုနဲ့ထောက်ခံမှုရရှိထားတဲ့လက္ခဏာတစ်ခုအဖြစ်နဲ့လဲရှုမြင်ကြပါတယ်။ဝန်ထမ်းတွေနဲ့ထိတွေ့ဆက်ဆံဖို့ခရီးပေးထားတဲ့ဝန်ကြီးတဲ့ပွန်ပီယိုကတော့မနေ့တုန်းကပဲနိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတချို့နဲ့လဲတပ်ပုံတွေ့ရိုက်ခဲ့ပါတယ်။ဝန်ကြီးဟောင်းဒေလာဆန်ကတော့ဌာနတွင်းမှာအဆင့်မြင့်အရာရှိနေရာတွေလက်လက်နေပြီးဗန္ဒာရေးအသုံးစရာအကြီးအကျယ်ဖျက်တောက်ခံခဲ့ရတဲ့အတွက်တန်တမာရေးချာဝန်ထမ်းတွေကြားစိတ်သက်သာကြအခြေအနေတွေကြုံနေရချိန်မှာပဲယာရုကဖေရှားခံခဲ့ရတာဖြစ်ပါတယ
်။အမေနီးယားနိုင်ငံမှာအာဏာရပါတီကအစိုးရအာဏာထိန်းချုပ်ထားတာကိုစွန့်လွတ်ဖို့ဖိအားပေးတဲ့အနေနဲ့တနင်္ဂနွေလုံးဆန္ဒပြဖို့တက်ကန်ကောင်းဆောင်နီကိုပါရှန်ယန်ကတက်တွန်းလိုက်ပြီးတဲ့နောက်မှာပဲမြို့တော်ယေရဗန်လမ်းတွေပေါ်မှာဒီနေ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေကမြို့တော်ကနေလေရင်ကုန်းကိုသွားတဲ့လမ်းမကြီးအဖြစ်မြေအောင်ရထားလမ်းတွေအစိုးရရုံးအဆောက်အဦတွေကိုလည်းပိတ်ဆို့ဆန္ဒပြခဲ့ကြတာပါ။ တိုက်ခံကောင်းဆောင်ဝန်ကြီးချုပ်အသစ်ဖြစ်လာရေးတပ်ပြည်ကိုဆက်စုပ်နေတဲ့ခုချက်ချအုပ်ချုပ်လာတဲ့အနာရပါတီကလွတ်တော်မှာဟန်တားခဲ့ပြီးတဲ့နောက်မှာပဲအတိုက်ခံကောင်းဆောင်ကိုထောက်ခံသူတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့အတူနိုင်ငံရေးတင်မာမှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။အမေနီးယားနိုင်ငံကာဝေးဝန်ကြီးအောင်စီယန်အဟွန်ယန်ကတော့နိုင်ငံရေးချက်တဲလေးကိုကြော်လွန်နိုင်မှုအတိုက်ခံကောင်းဆောင်ဝန်ကြီးချုပ်အသစ်ဖြစ်လာတာကိုမြင်တွေ့လို့တဲ့အကြောင်း VOE ကိုပြောဆိုခဲ့တာပါ။တိုက်ခံကောင်းဆောင်ကိုဝန်ကြီးချုပ်အသစ်ဖြစ်တာဝန်ယူခွင့်ပေးတယ်မသိမနေ့ကလွတ်တော်ထဲမှာတနေ့ကအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ45မဲကန့်ကွက်မဲ55မဲနဲ့တာဝန်ယူခွင့်မပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အနာရ Republican Party ရဲ့ကောင်းဆောင်ကတော့အတိုက်ခံကောင်းဆောင်ဦးဆောင်တဲ့လူမှုဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လတည်းမှာပဲရာယူကနှုတ်ထွက်ပြီးခဲ့ရတာပါ။တိုက်ခံကောင်းဆောင်ကတော့အချင်းဖြစ်ခြားစားမှုတွေနဲ့စည်ရဲမွဲတေမှုတွေကိုဖယ်ရှားနိုင်မှုလွတ်လပ်ပြီးမျက်တာနဲ့ရွေးကောက်ပွဲဖြစ်အောင်တန်းပြီကိုသူဥဆောင်မှုလိုအပ်တဲ့အကြောင်းပြောဆိုထားပါတယ်
။နိုင်ငံတော်လှုပ်ဝက်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ Righteous သတင်းတောင်နှုတ်အမှုမှာတရားလိုပြသက်တည်ဒုရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့သက်တည်တူအဖြစ်အစိုးရရှေ့နေဘက်ကတင်ပြထားတာကိုမြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ကြားနာမှုအတွင်ပယ်ချလိုက်တာကြောင့်အမှုမှန်ပေါ်ပေါက်ဖို့အတွက်မျှော်လင့်ချက်ပိုကောင်းလာတယ်လို့ဖန်စီခံ Writers သတင်းတောက်ကိုဝါလုံးကပြောပါတယ်။တရားရုံဆုံးဖြတ်ချက်ကြောင့်တရားလူပြသက်တည်ဒူရဲမှုမိုးရံနိုင်ရဲ့အရင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးတာမှာဆက်ပြီးအကျုံးဝင်နေမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အခြေအနေတွေကိုသတင်းရယူရင်းဖန်စီခံခဲ့ရတဲ့ Writers သတင်းတောက်နှစ်ဦးဟာအထက်အမြင့်အရာထောင်ချောက်ဆင်ဖန်စီခဲ့ရတာလို့ဆိုပြီးဒူရဲမှုမိုးရံနိုင်ကဧပြီလ20ရက်နေ့တရားရုံးချိန်မှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပခအတွင်းအမတ်ရှိလုံခြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့ရသူတဦးလည်းဖြစ်ပါတယ်။ရိုက်တာသတင်းတောင်နှစ်ဦးအဖမ်းမခံရခင်အချိန်မှာဒူရဲမှုမိုးရံနိုင်အပါအဝင်ရဲဝန်တန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးမှာပဲဒီရဲဝန်တန်း6ယောက်လုံးယာယီထိန်းသိမ်းခံခဲ့ရပါတယ်။ဒူရဲမှုမိုးရံနိုင်ကိုတော့ရဲစည်းကမ်းထိန်းသိမ်းရေးဥပဒေအရမကြာခင်ကပဲထောင်တစ်နှစ်ချမှတ်လိုက်ပြီလို့အင်းစိန်ထောင်မှာချုပ်နှောင်ထားပါတယ်။လက်ရှိအမှုနဲ့ပတ်သက်လို့လာမယ့်မေလ9ရက်နေ့မှာတရားရုံးချိန်ထပ်မံခေါ်ဆိုထားပြီးအဲ့ဒီနေ့မှာဒူရဲမှုမိုးရံနိုင်ကိုစစ်မေးဖို့တရားရုံးကစင့်ခေါ်ထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိไดโดมิเตอร์19กิโลเฮิร์ตซ์3953ญาไดโดมิเตอร์25กิโลเฮิร์ตซ์7783ญาไดโดมิเตอร์32กิโลเฮิร์ตซ์9335เนี่ยปฐมนาทีวันมาไดแลมิเตอร์190กิโลเฮิร์ตซ์3905ด้วยกันนี่ว่าทุ่นไปเลยครับเนี่ย
ยูเอเมริกันตันญามาไว้ซีซั่นเนี่ยปอดุเนี่ยญาบะกระเด็นนี่ကိုဆက်လက်ကြီးညာနေပါတယ်ဒီနေ့ငရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတာမသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေချေချေပြင်းပြင်းလုပ်ဖို့ပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစင်မှာပြင်သစ်သမ္မတကပြောဆိုလိုက်ပါပါ။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ဒီနိုင်ငံတို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒီလိုမှမဟုတ်ရင်တော့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချိန်ချောက်ထားတဲ့သမ္မတထရန့်အနေနဲ့အီရန်ကနျူကလ িয়ার လုပ်ငန်းတွေကိုရပ်ဆိုင်ထားပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေဖျက်ရှားပေးထားတာတွေကိုနောက်ထပ်တတန်းတိုးတင်မစဉ်ဒီလဆက်နှစ်နေနောက်ဆုံးထားပြီးဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်။ပြည်သူသမားကတော့အရှိလက်ပိုင်းဒီသားမှာအီရန်နိုင်ငံရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နိုင်မယ့်အစီအစဉ်တွေကိုပါသဘောတူညီချက်အသင်းမှာညှိနှိုင်းထည့်သွင်းမှုလိုအပ်ပြီးသမ္မတထရန့်အနေနဲ့လည်းဒီစိတ်ကူးကိုလက်ခံတဲ့သဘောထားရှိရအကြောင်းပြောဆိုခဲ့တာပါ။ယူအန်ပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေပြန်လည်ကျင့်သုံးတာတွေမလုပ်ဖို့တိုက်တွန်းမဲ့ပို့ရည်ပြီးပြင်သစ်သမ္မတအပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ကိုရောက်လာခဲ့ကြပါတယ်။အနောက်နိုင်ငံတော်များကတော့2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာယူအန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံမထုတ်လုပ်နိုင်အောင်တားဆီးသွားနိုင်မယ့်အကောင်းဆုံးညွှန်ရင်းချက်တရားဖြစ်နေလက်ခံထားကြပါတယ်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေကိုရီးယားကျွန်းဆက်ပေါ်မှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့တောင်ကိုရီးယားဘက်ကလိုလားနေပါတယ်။သမ္မတမွန်ချေအင်းရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်စောပိုင်းထုတ်သတင်းစာမှာတောင်ကိုရီးယားသမ္မတအကြံပေးတဦးကမရှင်းမလင်းရေးသားခဲ့ပြီးတဲ့နောက်ဒီကနေ့ပုတ်ထုံးနေ့မှာတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကကြီးညာချက်ထုတ်ခဲ့တာပါ။ငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးပြခဲ့ရင်တော့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့ခက်ခဲသွားမှာဖြစ်တယ်လို့ဆောင်းပါးမှာရှင်းခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက်လိုအပ်ချက်တစ်ခုအနေနဲ့ တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်3000နီးပါးရုတ်သိမ်းပေးဖို့မြောက်ကိုရီးယားဘက်ကထောက်လျှောက်တောင်းဆိုလာတာပါဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ကြီးညာချက်မှာတော့တက်တွေဆုတ်ခွာပေးရေးပြောဆိုခဲ့တာမရှိပါဘူးရှင
်ကမ္ဘာမှာလူ10ဦးနဲ့9ဦးဟာညဉ့်ညမ်းနဲ့လေတွေကိုရှူရှိုက်နေကြပြီးအဆောက်အဦအတွင်းကလေတွေညဉ့်ညမ်းမှုဟာအထက်ကပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်နေတဲ့ကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်။လေယုံညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9သန်းလောက်သေဆုံးနေရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပေခံလူအတိုင်းဝိုင်းမှာအထက်ကစားနေရတဲ့အကြောင်းလဲ WHO ရဲ့အစိုးရကစားတဲ့မှာဖော်ပြထားတာပါ။အိမ်ထဲမှာအပူပေးတာ၊ချက်တာပြုတ်တာ၊မိထွန်းနာမျိုးတွေလို့စောက်ဦးတွေအတွင်းပိုင်းကလေယုံညဉ့်ညမ်းစေတဲ့အခြေအနေတွေကြောင့်လူပေါင်း၄သန်းလောက်သေဆုံးနေရတဲ့အကြောင်းလဲ WHO ရဲ့လူမှုကျန်းမာရေးဌာနကဒေါက်တာမာရီယာနာယာကပြောဆိုထားပါတယ်။စာအုပ်တွင်ပြည်လူမှုညဉ့်ညမ်းမှုတွေကြောင့်အုံနောက်သွေးကြောပြတ်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ကျက်လိုအသက်ရှူလမ်းကြောင်းဆိုင်ရာနာတာရှည်ရောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါ။နှစ်စဉ်နှစ်တိုင်းလူသန်းနဲ့ချီသေဆုံးနေကြတဲ့လူမှုညဉ့်ညမ်းမှုပြဿနာကိုဖြေရှင်းဖို့တန်ရှင်းနဲ့စွန့်ရည်နေပုံမှန်ရရှိသုံးစွဲနိုင်မှုလိုအပ်တဲ့အကြောင်းလဲ WHO ကပြောဆိုထားပါတယ်။လူမှုညဉ့်ညမ်းမှုပြဿနာကိုဖြေရှင်းနိုင်မှုပထမဆုံးအကျဉ်းနိုင်ငံကညီလာခံတရက်ကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအော်တိုဘာလာတဲ့ကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲ WHO ရရှိဒေါက်တာနာယာကပြောဆိုခဲ့ပါတယ်
။ဩစတြေးလျရဟန်းမင်းအမတ်ဂျော့ချ်ဖဲအနေနဲ့လိင်ပိုင်းဆိုင်ရာအနိုင်ကျင့်မှုဆွဲချက်တွေကိုအမှုစစ်ဆေးချနာမှုနှစ်ခုခွဲပြီးရင်ဆိုင်ရမှာဖြစ်ပါတယ်။ဆွဲချက်တွေကိုခွဲလိုက်ပြီးအမှုနှစ်ခုအနေနဲ့တရားစစ်ဆေးမဲ့အရေးကိုတက်တော်86နှစ်အရွယ်ကက်သလစ်ခရစ်ယာန်ယဟမင်းအမတ်ဘဲလ်ရဲ့ရှင်နေတီနဲ့အစိုးရရှင်နေတီဒီကနေ့ဗုဒ္ဓဟူးနေ့မဲလ်ဘုန်းကတရားရုံးမှာသဘောတူခဲ့ကြပါတယ်။အမှုတစ်ခုစီအနေနဲ့သတင်း၅ပတ်လောက်အချင်းယူစစ်ဆေးကြားနာရမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ဒီကနေ့ညဘက်နောက်ဆုံးရသတင်းတွေကိုကွန်လင်းဦးနဲ့မတင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှိခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခမှာဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေကိုစုံစမ်းစစ်ဆေးဖို့အတွက်ဆိုရင်ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှန်ဟီလီကိုပြန်လည်လက်ခံဖို့နဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission ကိုလက်ခံမှုတင်ကြောင်းလှုပ်ခွင့်ရေးဆောင်ရွက်သူနဲ့နိုင်ငံတကာလေးလှိလာသူတွေကသုံးသပ်ပါတယ်။ပြီးခဲ့တဲ့ရက်တွေကမြန်မာနိုင်ငံကိုလာရောက်တဲ့လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ကနှီးလန့်နှစ်ခုတင်ပြထားတဲ့အပေါ်မှာအခုလိုသုံးသပ်လိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြောင်းနိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးရေးအတွက်ကုလသမဂ္ဂလူကြွေးရေးကောင်စီကကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ခဲ့ပါတယ်ဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေကိုစုံစမ်းဖို့ဆိုရင် ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေကြိုင်တွဲစုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုပြီးအချက်နှစ်ချက်တင်ပြခဲ့ပါတယ်ဒီတင်ပြချက်နှစ်ခုနဲ့ပတ်သက်ပြီး ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကစုံစမ်းစစ်ဆေးမယ်ဆိုရင်နိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးမယ်ဆိုရင်လည်းနိုင်ငံတကာကလက်ခံဖို့အခက်အခဲရှိနိုင်ကြောင်းသုံးသပ်ကြပါတယ်Equality မြန်မာကလူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းက
ဒီ ICC ကိုတင်မယ်ဆိုတဲ့အလားအလာဖြစ်နေတဲ့ချိန်မျိုးမှာနိုင်ငံတကာသူတို့ကကုလသမဂ္ဂလူခွင့်ရေးကောင်စီကခန့်ထားတဲ့အထူးဆောင်စံစီရာရှိတီမစ္စယာဟီလီရဲ့နောက်တစ်ခါ Sex Finding Mission เนาะကျွန်တော်တို့ဒီဖွဲ့ထားတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုလွတ်လွတ်လပ်ပူးပေါင်းဆောင်ရွက်ပြီးเนาะဟိုလှုပ်ဆောင်มาတယ်ဆိုတော့လှုပ်ဆောင်မှုပြဖို့ကပို့တော့အရေးကြီးနေလို့ထင်တယ်။တကယ်လို့အဲ့လမ်းကြောင်းတိုင်းမသွားဘူးဆိုရင်အခုလာခဲ့တဲ့ဒီ UNSC mission အားလည်းမရှိနေဘူးဆိုရင် ICC တင်မှုတွေလမ်းကြောင်းကပို့ပြီးတော့များသွားတယ်ဖြစ်သွားနိုင်တယ်
။ဒီလိုပူပေါင်းဆောင်ရွက်မယ်ဆိုရင်တိုင်းပြည်အတွက်နာမည်ပြည့်စရာအခြေအနေကိုရှောင်လွှဲနိုင်မယ်လို့လည်းသူ့အမြင်ကိုဆက်ပြောပါတဲ
့။အခါမှမကြုံမှုမကြားဘူးလောက်တဲ့ကျွန်တော်တို့ ICC တင်မယ်ဆိုတဲ့အချက်။ဒါမျိုးတင်လိုက်ပြီး ICC ကလက်ခံလိုက်ပြီးပို့ပြီးတော့ကျွန်တော်တို့ဟိုတိုင်းပြည်အတွက်နာမည်ပြည့်စရာပို့ဖြစ်နိုင်တယ်။ဒါကြောင့်မလို့အခုလောလောဆယ်ကျွန်တော်တို့လုပ်နိုင်တဲ့အလုပ်တွေပူးပေါင်းဆောင်ရွက်နိုင်တဲ့အရာတွေပူးပေါင်းဆောင်ရွက်ပါတက်တည်ထားတာရှိရင်ဖြည့်ရှင်းမှမယ်ဆိုရက်ပြောချင်မကောက်ဖြည့်ရှင်းနိုင်မှုတွေတက်တည်ထောက်ထားတွေကိုလည်းတက်တည်ကြားခွင့်ပေးမယ်ဆိုရင်ကျွန်တော်တို့ဒါဟိုတိတ်ပြီးတော့အဆိုးဝါးဆုံးအခြေအနေမရောက်ခင်အထိတော့ကျွန်တော်တို့အားကောင်းသွားမှာပါ
ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတင်နိုင်တဲ့အခြေအနေအပေါ်မှာလည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
်။တာမန်ကရုံးစတေတူရောမစာချစ်ကိုလက်မှတ်မထိုးထားတဲ့နိုင်ငံကို ICC ကဝင်ပြီးတော့အမှုခွင့်တာလုပ်လို့မရဘူး။ဒါပေမဲ့ဒုံကျင်းကောင်စီကဒီဟာကိုတကယ်ကိုစုံစမ်းမှုလိုအပ်နေပါပြီဆိုတော့ကွဲပြောင်းချက်တွေတင်ပြချက်တွေရှိလာတယ်ဆိုတော့လုံမှန်နဲ့လုံထုံးလုံမရှိတယ်။ဒါကြောင့်မလို့အခုတစ်ခေါက်လာတဲ့လုံကျင်းကောင်စီအမြင့်ရမှုတဲ့စေနိုင်ငံရဲ့အမြင့်ရငါးနိုင်ငံပါဝင်တဲ့တာမတ်ကြီးရဲ့အယူဆတွေအာဘော်တွေသူတို့ရဲ့အတွေးတွေကတော်တော်ကြီးကြီးတာနိုင်ငံကအမြင်မှာဆိုရင်သတိထားမယ်မရှင်ဖြစ်တယ်ဒါကိုကျွန်တော်တို့ဆိုရဘက်ကတော်တော်ကြီးလေးလေးနက်နက်နဲ့သတိထားပြီးတော့ဆက်ဆံတုံ့ပြန်မှုလိုအပ်ပါတယ
်နိုင်ငံကအရေးလေးလာသူဒေါက်တာခင်စောဝင်းကလည်းအလားတူအမြင်သဘောထားမျိုးပြောဆိုပါတယ
်အခုကိုယ်ကကဆက်ဆံရေးမရှင်လေအချက်နဲ့ရှာဖွေရေးအဖွဲ့ကိုသူတနည်းအားဖြင့်သူတို့အားကိုလို့ရတယ်။ညခင်ဗျားတို့ပဲလာပါ။နောက်ပြီးတော့ခင်ဗျားတို့ပဲဒီဆောင်ရှာပါ။နော်။ဒါဒီတခုတော့ရှိတယ်။ကျွန်တော်တို့ဘက်ကပုံကိုလေးဒီမှာပါမယ်။ဆိုလို့ရှိရင်တော့အားလားအဖြစ်နဲ့ကျွန်တော်ထင်တယ်။ရဟင်းကြီးကပြောမယ်။လက်မခံလို့မရဘူး။ဘသူ့ကိုပြောမစင် special reporter ဆိုမြန်မာပြည်အတွက်တသက်တီးတဲ့သူ့ကိုခန့်ထားတဲ့လူ။အဲ့တော့သူ့ကိုလက်မခံဒါကကျွန်တော်လေးကိုရုပ်ဆိုးနေပြီ။နော်။ဟုတ်ကဲ့။ခုနက fact finding mission နဲ့ပြင်းနေဟာတွဲလို့ရနေမယ်။
စုံစမ်းစစ်ဆေးရေးဆိုင်ရာနည်းလမ်းနှစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံစဉ်ကလည်းပြောကြားခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကအထောက်အထားခိုင်လုံရင်စုံစမ်းစစ်ဆေးမှဖြစ်ကြောင်းတုံ့ပြန်ထားပါတယ်
။ကိုမိုးစောပါရှင် VOA မြန်မာပိုင်းပုတ်ထိုးညညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရှိလေလုံးပြည်သူပါတီအနေနဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုရင်မဲမကွဲအောင်ဒီမိုကရေစီအင်အားစုတွေအပါအဝင်တိုင်းရင်းသားအင်အားစုတွေအားလုံးနဲ့အတူညှိနှိုင်းဆောင်ရွက်တော့မယ်လို့ပါတီကောင်းဆောင်တဦးဖြစ်သူဦးကူကိုကြီးကပြောပါရယ်ဒီကနေ့မှာတော့ပါတီကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာပါတီမတ်ပုံတင်ဖို့တွားရောက်လျှောက်ထားခဲ့ပါရယ်ဒီအကြောင်းဆက်သွယ်မြင်းမြန်းထားတဲ့ကောင်အောင်ကတင်ပြပါလိမ့်မယ်ရှင
်ဟုတ်ကဲ့ဦးကူကြီးခင်ဗျဒီနေ့ဒီရှိလေလုံးပြည်သူပါတီပေါ့လေမှတ်ပုံတင်တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီအကြောင်းကိုအရင်ရှင်းပြပေးပါလား
ဟုတ်ကျွန်တော်တို့26ရက်ရက်စွဲနဲ့ဒီခြေလုံးပြည်သူပါတီအဖြစ်နဲ့မှတ်ပုံတင်ခွင့်ပြုချောင်းပေါ့လေအဲ့ဒါကျွန်တော်တို့အကြောင်းကြားစာရပါတယ်အဲ့တော့အကြောင်းကြားစာပါလိုအပ်ချက်တွေအရကျွန်တော်တို့ကပုံစံကာကြီးပါတီရဲ့ပခေါင်းဆောင်သူခေါင်းဆောင်ပေါ့ပထမနဲ့ဒုတိယခေါင်းဆောင်နှစ်ယောက်ရွေးချယ်ပေးရပါတယ်နောက်ပြီးတော့ပါတီရဲ့အလံတစိမ့်မူဝါဒနဲ့ဖွဲ့စည်းပုံအသရှိတာတွေကျွန်တော်ပုံစံကနေကျွန်တော်တင်ပြရပါတယ်။ဆိုတော့အဲ့ဒါတွေကျွန်တော်တင်ပြဖို့အတွက်ဒီနေ့ရေကောက်ပွဲစီအောင်ပြည်ရေကောက်ပွဲကော်မရှင်ကိုတွားပြီးတော့ကျွန်တော်တို့ဒါတွေတွားပြီးတင်ပြခဲ့တာဖြစ်ပါတယ
်။မှတ်ပုံသွားတင်နေဆိုတဲ့အခါကျတော့ပြန်ချလာဖို့အတွက်ဘလို့အစ်စ်နေဦးဖြစ်ရမှာပါလဲ
။သူတို့ဒီလုံထုံးလုံကြီးအရာကတော့ကျွန်တော်တို့ဟာဒါဘယ်အစီရောက်ပြီလဲဆိုတော့ပါတီမှတ်ပုံတင်ခြင်းဥပဒေပုံမှန်ဆုံးအရာကျွန်တော်တို့ကသိကျူတယ်ဆိုရင်ပုံစံခါခွေးနဲ့အကြောင်းပြန်တယ်ပေါ့။အဲ့ဒါပြီးရင်ကျွန်တော်တို့ကအခုကပုံစံကာကြီးပုံစံငါနဲ့အကြောင်းပြန်ပြီးတဲ့အခါကျတော့သူတို့ကပုံမှရှင်းပါကဒီကျွန်တော်တို့ပြင်လိုက်တဲ့အလံတို့တစိတ်တို့ဟာလက်ရှိပြည်ထောင်နိုင်ငံရေးပါတီတခုခုရဲ့အလံတစိတ်တင်တဲ့တူညီနေလျင်စီတို့မှဖြစ်နေလျင်ကော်မရှင်ကနေကျွန်တော်တို့ကိုပြန်ပြောင်းပေးဖို့အတွက်ကျွန်တော်တို့ကိုညွှန်ကြားချက်ထုတ်နိုင်တယ်။အဲ့ဒီအတွက်ကိုသူကဒါကိုဒါကန့်ဖွဲ့မဲ့သူရှိပါသေးလားဆိုတော့သူကကြေညာမယ်။ဆိုတော့အဲ့ဒါပြီးသွားရင်တော့အကြောင်းကံကွက်တာလည်းမရှိဘူးဒီစင်တူယူမလည်းမရှိဘူးဆိုရင်တော့တို့ကခွင့်ပြုတဲ့အကြောင်းပုံစံစာလုံးနဲ့ကျွန်တော်တို့ကအကြောင်းပြန်မယ်ပေါ့အဲ့ဒီကကြာရင်ကျွန်တော်တို့ကရပောင်း90အတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ပါတီဆိုရင်ပါတီဝင်အင်အား1000ဒေသဆိုင်ရာပါတီဆိုရင်ပါတီဝင်အင်အား500စုစည်းပြီးတော့ကျွန်တော်တို့ကဆက်ပြီးတင်ပြရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီနေ့ပြီးမြောက်ခဲ့တဲ့အစင်းကတော့ဒါပါတီမှပုံစံကိုတွေ့ဒါဟိုတဝက်ကျော်ကျော်လောက်ကျွန်တော်တို့ဒါခကြီးရောက်ခဲ့ပြီလို့ကျွန်တော်တို့ပြောလို့ရပါတယ
်ပါတီလည်းမှတ်ပုံတင်ပြီဆိုတော့အခါကျတော့ဒီလာမယ့်ဟိုဂျားပြက်ရွေးကောက်ပွဲတွေဘွားတွေရှိမယ်ဆိုရင်ရောဝင်ပြိုင်ဖို့ပြင်ဆင်ကြိုပြီးတော့ပြင်ဆင်ထားတာမျိုးရောရှိပါပြီလား
အဲ့တော့အခုကတော့ကျွန်တော်တို့ကပါတီမှတ်ပုံတင်ကြမှပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ချက်ကိုကျွန်တော်တို့ကညှိနှိုင်းမှာဖြစ်ပါတယ်ဒီဥပဒေများအရလည်းပဲသူကမှတ်ပုံတင်ပြီးမှတ်ပုံတင်ကြပြီးအနည်းဆုံးရေကောက်ပွဲဓာပြရေကောက်ပွဲမှာ300ရာတဲ့အနည်းအချက်ပေါ့လေကျင်းပါတဲ့ဓာပြရေကောက်ပွဲတွေမှာအနည်းဆုံး300ရာဝင်ရမယ်ဆိုတဲ့စက္ကန့်ချက်ကရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဓာပြရေကောက်ပွဲဘယ်တော့လုပ်မယ်တော့ကျွန်တော်တို့မသိသေးဘူးရေကောက်ပွဲမတိုင်ခင်ပါတီမှပုံတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ကအနည်းဆုံး300ရာတော့ကျွန်တော်တို့ ကိုရောက်ချင်ကြရမှာဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ဆိုတော့တကယ်လို့ပေါ့လေဆိုရွေးကောက်ပွဲဝင်မယ်ဆိုရင်ဒီမိုကရေစီအင်အားစုတွေကြားထဲမှာဟိုမဲခွဲကုံလားဆိုပြီးတော့စိုးရင်ကြတဲ့အတန်တွေလည်းဟိုထွက်လာပါတယ်ဆိုတော့ဒီလိုအခြေအနေတွေရောဘယ်လိုမျိုးရှောင်လွှဲနိုင်ဖို့ဟိုစဉ်းစားထားပါလဲခင်ဗျအဲ့ဒါကတော့လေကျွန်တော်တို့ဒါဒီပေါင်းဆုံးတဲ့လောက်ရှိပြီပေါ့ကျွန်တော်တို့ရှင်း ဒီပွဲစီလူပုဂ္ဂိုလ်တွေပါဝင်အောင်ညီနိုင်ဒီဆောင်ရွက်ဖြစ်နေဆိုတာကျွန်တော်တို့ကတောက်လျှောက်တိုက်တွန်းခဲ့ပါတယ်အခုချိန်ထိလည်းကျွန်တော်တို့ဒီတိုင်းပဲရည်ပါတယ်အဲ့တော့ကျွန်တော်တို့ကမဲမကွဲအောင်အတွက်ကကျွန်တော်တို့ဒီမိုကရေစီအင်အားစုတိုင်းနာအင်အားစုတွေဓာတ်ထဲမှာညီနိုင်ရှင်နေမှုတွေလုပ်နိုင်ရင်တော့ကျွန်တော်တို့ဒါတခြားလုံးယုံကြည်ခဲ့တဲ့မဲမကွဲပဲနဲ့မဟာမိတ်အင်အ
ပြောပါတယ်မြန်မာနိုင်ငံနေနဲ့တဘာဝဘေးအန္တရာယ်ကကွယ်ဆောင်ရှောက်ရေးလုပ်ငန်းတွေနဲ့အားနည်းချက်တွေကိုသိရှိဖို့နာဂိတ်ကိုတင်ကားစာယူပြီးပြုပြင်သွားဖို့လိုအကြောင်းပညာရှင်တို့ချို့ကတုံးသက်ပြောဆိုထားတာကိုပြည်အမြန်မာပိုင်းတင်ထောက်ကိုစောထက်ကတင်ပြထားပါတယ်။
အရင်ကတော့မိုးလေဝသတင်းကိုအငမ်းမရနားထောင်ယုံမကမေးမြန်းတဲ့အဆင့်ထိတက်လာတယ်။အလားတူပဲအစိုးရပိုင်းကလည်းဝါဘေးကနေကဝဲဆောင်ရှောက်ရေးလုပ်ငန်းတွေကိုအရင်ကတည်းကပို့ပြီးတော့ဦးစားပေးလုပ်လာတာနဲ့တွေ့ရပါတယ်။အရင်ကမလုပ်တဲ့လုပ်တွေလည်းပို့ပြီးလုပ်လာတာတွေ့ရပါတယ်။ရှယ်ယာတွေဆောက်တယ်၊ရွာချင်းဆက်၊လက်နေဖောက်တယ်၊လူလူပညာပေးစနစ်တွေလုပ်တယ်၊ဓာတ်မျိုးတွေဒါတွေပြန်ဖို ဒီလားဆိုတဲ့အပိုင်းမှာကြတော့ကျွန်တော်အမြင်ပြောရရင်တော့ဒုံနောက်မှုတော့မရှိသေးပါဘူး။မုံတိုင်းညမကြာခဏခံရရဲ့အိန္ဒိယနိုင်ငံမှာတဘာဝဘေးရန်ရဲ့ကာဝယ်ဆောက်ရှောက်ရင်းနဲ့ပတ်သက်ပြီးဥပဒေတွေရေးဆွဲထားပြီးဖြစ်တယ်လို့နေပညာပိုင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအပိုင်းမှာလည်းအာတာချက်တွေရှိနေရကြောင်းတဘာဝဘေးနဲ့ပတ်သက်ပြီးဒေတာတွေမှာအကောင်းဆုံးဖြစ်တယ်လို့ထပ
ဒီတော့ပကြီးကကျွန်တော်တို့ကမေ့ပြင်းတဲ့အရာတို့ရှင်းနိုင်ရင်တော့မေလနဲ့ရဲ့၃ရက်ကိုငါကနေ့လို့တော့ကျွန်တော်တမ္ပတ်ဖို့ပြင်ပါလေလို့အကြံပြုထားပါရပြန်လက်ရှိမြန်မာနိုင်ငံမှာမုံတိုင်းတန်ခါစောက်ဦး50ဝန်းကျင်စောက်ထားပြီဖြစ်တယ်လို့စာတင်ကြောင်းတွေကိုလည်းမုံတိုင်းခုလုံးနိုင်ငံစောက်ဦးအနေနဲ့တုံချနိုင်အောင်စီစဉ်ထားရလို့ဆိုပါရယ်မုံတိုင်းဒရီဘေးစ်နဲ့ကိုလည်းတပြိုင်တည် သူ့စင်ရဲ့စင်ရဲ့ခရိုင်လေးမြို့နယ်လေးတော့ပြီးလို့ရှိရင်ကျွန်တော်ရဲ့ဒီခုရောက်ဆောင်တစ်ဆက်သေးကျွန်တော်ဟိုဝန်ရင်ကိုမြန်မြန်လေးရောက်အောင်ပြီးလို့ရှိရင်ရောက်သွားတဲ့ဝန်ရင်ပေါ်မှာမူတည်ပြီးတော့ 买六万美元的股票，买四千的必要指标，我们老板嘛，我们是那个不比阿高呢，都在七八的，但正如乌里坦啊，大家稍微的办事的，哦，这出版的嘛，都是现在正如这个尼格拉呢。帮不了，没得哪个稍微那个那他的事吧。
你像是那个你像是刚提披露的加盟我是阿婆呢，古拉他妈个，下头有六张那间三亚公司人，是单亚松，下头有六张看三亚的个苏总那个三那个嘛，你妈那个个独立苏总撇得了苏娃的，怎么样？
ကိုယ်စောထက်တင်ပြသွားတာပါရှင်။ခုတော့မြန်မာနိုင်ငံမှာဆင်ထင်းတဲ့စကံဖွင့်မဲ့အကြောင်းတင်ပြလိုပါရယ်။မြန်မာနိုင်ငံမှာဆင်ကောင်းရင်နေပါလာတာကိုကာကွယ်ဖို့ရည်ရွယ်ပြီးအရှိတောင်အာရှမှာအကြီးဆုံးဖြစ်လာမဲ့ဆင်ထင်းတဲ့စကံတစ်ခုကိုပဲခူးတိုင်းရဲနယ်တစ်တော်ကျွိုင်းအတွင်းမှာတည်ဆောက်ဖို့စီစဉ်နေပါရယ်။ Elephant Lake လို့အမည်ပေးထားတဲ့အဲ့ဒီဆင်စကံမှာဆင်တွေကိုလူတွေနဲ့တိုက်ရိုက်ကင်တွဲထိတွေ့တာစေခိုင်းထင်းချောင်းတာတွေမပြုတ်လို့ပဲသဘာဝအတိုင်းထိမ့်သိမ်းထားနိုင်ဖို့ရည်ရွယ်ထားတယ်လို့ဆင်စကံစီမံကိန်းတာဝန်ရှိသူတွေကပြောပါရယ်။ဒီအကြောင်းအပြည့်စုံကိုတော့ကုစီသူကပြောပြထားပါလေရှင
်ပဲခူးတိုင်းရဲနယ်တတော်ကျွိုင်းအတွင်းရဲနယ်စစ်တမတရှောက်ဟတ်တာ18000ဧကအဖြစ်ဧက42000ကျော်ရှိတဲ့မြေနေရာမှာ Elephant Lake စင်ရေကန်စင်စခန်းကိုတိစောက်သွားဖို့ Australia ခြေဆိုင် Footballs International မင်္ဂလာမြမအဖွဲ့နဲ့မြမတက်လုပ်ငန်းတို့ပူးပေါင်းစီစဉ်ထားတာပါအရှိတောင်အရှောက်မှာအကြီးဆုံးစင်ထင်းသိန်းစခန်းဖြစ်လာမယ်စင်ရေကန်စင်စခန်းမှာမြမတက်လုပ်ငန်းကမိဘမဲ့စင်တွေနဲ့စတင်မှာဖြစ်ပြီးတော့စီမံကိန်းကာလအတွင်းစင်တွေကိုလူတွေကတိုက်ရိုက်ထိတွေ့တာထိန်းကြောင်းတာတန်ကျိုးနဲ့ချီတာစီးနှင်းတာတွေမလုပ်ဘဲနဲ့တဘာဝအတိုင်းထိန်းသိမ်းဆောင်ရှောက်ထားဖို့ရည်ရွယ်ထားတယ်လို့မင်္ဂလာမြန်မာရဲ့ CEO ဒေါက်တာဖုန်းဝင်းကပြောပါတယ်။အာရှဆင်ထင်းသိမ်းရေးလုပ်ငန်းမှာစံနှုန်းအမြင့်မားဆုံးဆင်စကန်ဖြစ်လာဖို့ရည်ရွယ်ထားတဲ့ဆင်ရေကန်ဆင်စကန်မှာငွေကင်းစဆင်နဲ့တက်ကြီးနာမကျန်းဆင်တွေထိခိုက်ဒဏ်ရာရတဲ့ဆင်တွေအတွက်ရွှေရှားစေကုရင်နဲ့စေကုသပေးတာအပြင်ကမ္ဘာအဆင့်မီဆင်ဆေးရုံတစ်ခုကိုလည်းဆင်ရေကန်ဆင်စကန်တွင်ထားရှိသွားမယ်လို့ဆင်စကန်စီစဉ်သူတွေကပြောပါတယ်။စင်တွေရဲ့တဘာဝအတိုင်းသွာလာနေထိုင်တာကိုလေ့လာနိုင်ဖို့လဲစီစဉ်ထားတာကြောင့်ဒေသရဲ့တဘာဝခီးသွွားလုပ်ငန်း eco tourism လုပ်ငန်းတွေဖွံ့ဖြိုးလာလိမ့်မယ်လို့မျှော်မှန်းထားပါတယ်။အာရှစင်တွေကျဆားတဲ့မြန်မာနိုင်ငံမှာစင်မျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတာကြောင့်စင်ထင်းသိမ်းရေးကိုအပူရပြင်းလုပ်ဖို့လိုအပ်နေပြီလို့စင်ရေကန်စင်စကန်စီမံကိန်းမန်နေဂျာဒေါက်တာအမီယာခါလီကပြောပါတယ
်။ Myanmar lose every week one elephant. One every week one elephant. You lose in Myanmar.So it's very important to get your support. Very important.
ညီမနိုင်ငံမှာဒရင်းဘက်ကိုစင်ကောင်ဆုံးရှုံးနေရပါတယ်။တပတ်ကိုတကောင်မှာဒါကြောင့်ခင်ဗျားတို့အကူအညီလိုပါတယ်။ကျွန်တော်တို့အတွက်မဟုတ်ပါဘူး။စီမံကိန်းစီစဉ်နေတဲ့အတွက်မဟုတ်ပါဘူး။ခင်ဗျားတို့ကလေးတွေဒီနေရာကိုလာပြီးစင်တွေကိုကြည့်ရှုလေ့လာနိုင်မှုပါ။ဒါက ecotourism ကိုလည်းအားပေးရရောက်ပါတယ်။ဒီနေရာကိုလာပြီးစင်တွေဘလို့နေရယ်ဘာတွေလောက်ကြတယ်ဆိုတဲ့သဘာဝကိုရှောက်ကြည့်ပြီးလေ့လာနိုင်မှာပါ။ဒီနိုင်ငံအတွက်စင်တွေဟာဘလောက်အရေးကြီးတယ်ဆိုတာကိုလူတွေသိဖို့လိုပါတယ်။
မြန်မာတက်လုပ်ငန်းရဲ့ခမန်းစင်းတွေအရမြန်မာနိုင်ငံမှာရခိုင်ကတောဆင်ရိုင်းကောင်ကြီး9000ကျော်ရှိခဲ့ရကနေဆယ်စုနှစ်အတွင်းတောဆင်ရိုင်းကောင်ကြီး1400ကနေ2000ကျားရှိတယ်လို့ခမန်းထားပြီးတော့ရခိုင်ပဲခူးအေရဝတီနဲ့မန္တလေးတိုင်းဒေသတွေမှာနေထိုင်ကျဆားကြပါတယ်တောဆင်ရိုင်းနယ်ပါလာတာအပြင်တစ်ထွတ်လူရေးမူဝါဒအပြောင်းလဲအကျိုးဆက်အဖြစ်အလုပ်လက်မဲ့စင်ရည်အတွက်များပြားလာတာကြောင့်တရားမဝင်တက်ဖြတ်တာစင်စွဲအပြင်စင်ရည်ကုန်ကိုပါခွာယူပြီးအိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ရောင်းဝယ်တာတွေရှိနေတာကြောင့်စင်ထင်းသိရေးအဖွဲ့တွေကစင်ထင်းသိရေးပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်လုပ်ကင်နေကြပါလားခင်ဗျာ
အရှိတောင်အာရှမှာအကြီးဆုံးဖြစ်လာမဲ့စင်ထင်းသိရေးစခန်းတစ်ခုကိုဘူရန်ရဲနယ်တတော်ကျွိုင်းမှာတည်ဆောက်မဲ့အကြောင်းကိုစီတူကတင်ပြတော်ရပါရှင် POA ညဖက်ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရဲ့ရုံမြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲတိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ Asia Set 7 ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းကိုအီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရတော့0939383555လေးကိုခေါ်ဆိုနိုင်ပါတယ်။ထားနေမက VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြင်းချင်း VOA ရဲ့အင်တာနက်ဆာမျက်ဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုတော့လိုင်းထုံမီတာ25 32နဲ့51တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်လေးကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းထုံမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ၂ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထက်မှာတော့လူမှုနဲ့ကျန်းမာရေးအားကစားစတဲ့သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဦးကျော်စနားရဲ့မြမအရေးသုံးသက်ချက်မှာကြားဖို့ရှိတာကတော့
We don't measure like government policies in our index. It's a very global view of how the media are
ညမသတင်းလွှတ်လာခွင့်နဲ့ပတ်သက်ပြီးတော့နေစီမထားသတင်းထောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ရေးရာဒါရိုက်တာ Daniel Bestard ပြောသွားတာပါ။ပြည်စုံကတော့မကြခင်ကြားဖို့ရှိပါတယ်။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူမှုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ရန်သားကင်ဆာရောဂါကြောင့်အသက်သေဆုံးမှုတွေကိုရှော့ချနိုင်ဖို့ဆိုရင်ရန်သားကင်ဆာရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဗဟုသုတတွေကိုသိထားသလောက်မျှဝေပေးဖို့လိုအပ်ပါတယ်။ဒါကြောင့်ရန်သားကင်ဆာအသိပညာနဲ့သတိပြုမှုမြင့်တက်လာအောင်ဘယ်လိုလုပ်နိုင်ပါသလဲ။လူမှုနဲ့ကျန်းမာရေးအစီအစဉ်မှာသောက်တာတန်ဆောကတင်ပြထားပါတယ်ရှင
်။မျိုးရိုးဗီဇာနည်းပညာတွေဖွံ့ဖြိုးတိုးတက်လာနေတာကြောင့်ရင်းသားနဲ့ပတ်သက်တဲ့ပြောင်းလဲမှုတွေမဖြစ်ပေါ်ခင်မှာမျိုးရိုးဗီဇာဆိုင်ရာဆန်သက်စစ်ဆေးမှုတွေပြုလုပ်ပြီးရင်းသားကိစ္စရောဂါဖြစ်နိုင်မဖြစ်နိုင်ဆိုတာကိုကြိုတင်ဆန်သက်သိရှိနိုင်တဲ့နည်းပညာတွေပေါ်ပေါက်နေပြီဖြစ်ပါတယ်။အနောက်နိုင်ငံတွေမှာရင်းသားကိစ္စရောဂါမျိုးရိုးဗီဇာကိုဆန်သက်စစ်ဆေးဖော်ထုတ်ပြီးမျိုးရိုးဗီဇာတွေ့ရှိခဲ့တာကြောင့်ရင်းသားကိုကြိုတင်ဖြတ်ထုတ်ကာကွယ်ထားတဲ့သူတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ရင်းသားကိစ္စရောဂါမျိုးရိုးဗီဇာကိုဖော်ထုတ်စစ်ဆေးနိုင်တဲ့နည်းပညာတွေမဖွံ့ဖြိုးသေးတာကြောင့်ရင်းသားပြောင်းလဲမှုလက္ခဏာတွေကိုစောစောစီစီသိရှိအောင်အသိပညာပေးခြင်းကလက်တလောအချိန်ဒီမှာအထူးအောင်ဆုံးကြိုတင်ကာဝယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့ကင်ဆာရောဂါနဲ့တရားဝင်အထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာတော်မေကြီးကပြောပါတယ်
။အဲ့ဒီရင်သားကင်ဆာနဲ့ပတ်သက်တဲ့ဂျင်းပေါ့နော် Breaker 1 Breaker 2 BRCA 1 BRCA 2ဂျင်းဆိုတဲ့ဟာတွေကိုတော့ကျွန်မတို့နိုင်ငံမှာတော့တည်ဆဲချာဆန်းသက်လို့ခက်ခဲနေပါသေးတယ်။နိုင်ငံညာအနောက်နိုင်ငံတွေမှာတော့ဒီဂျင်းတွေကိုဆန်းသက်နေပြီရှိပါတယ်။အခုဗမာပြည်မှာတော့စပြီးတော့ဆန်းသက်ဖို့ကြိုးစားနေကြပြီလို့တော့ပြောပါတယ်။အဲ့ဒီနှစ်ခုဂျင်းတွေကိုရှိတယ်ဆိုရင်တော့သူကရင်သားကင်ဆာကိုဖြစ်နိုင်ချေများတယ်လို့ပြောတဲ့အတွက်အနောက်နိုင်ငံတွေမှာတော့ဒီဂျင်းတွေ positive ဖြစ်ခဲ့ရင်ရှိခဲ့ရင်ပေါ့ဒီချိုတင်ပြီးတော့ prophylactic mastectomy ကိုလုပ်နေကြပါတယ်ဗမာပြည်အနေနဲ့ကတော့ဒီမျိုးရိုးဗီဇာကိုဆန်းသက်စစ်ဆေးဖို့တောင်ခက်ခဲနေတဲ့အခြေအနေဖြစ်ပါတယ်
ရင်နာကိစ္စယောဂါဟာကြိုတင်ကာကွယ်လို့မရတဲ့ယောဂါတစ်ခုဖြစ်ပေမဲ့ယောဂါအစ်င့်နေတုံးမှာအချိန်မီကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပါလေ။ယောဂါအစ်င့်တစ်မှာစတင်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးဟာ90ရာခိုင်နှုန်းကျော်အထိရှိတယ်လို့အထွေထွေယောဂါအထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာတော်ရင်ရင်ထွန်းကပြောပါလေ
။ရင်နာကိစ္စကယောဂါအစ်င့်စောစောတွေ့တဲ့ကုသပျောက်ကင်းနိုင်နေဖြစ်ပါတယ်။ယောဂါအစ်င့်တစ်ပေါ့နော်။ရင်နာမှာပဲအကျိတ်ရှိသေးတဲ့အခြေအနေမှာတွေ့ရဆိုလို့ရှိရင်တော့ကုသပျောက်ကင်းနိုင်ခြင်းက90ရာခိုင်နှုန်းကျော်ပါတယ်။အစ်င့်နှင့်ပေါ့နော်အကျိုင်းကျိတ်ရောက်သွားရင်တောင်မှပဲကုသတိရောက်တာကုသမယ်ဆိုလို့ရှိရင်ပျောက်ကင်းနိုင်ခြင်းက80ရာခိုင်နှုန်းကျော်ရှိပါသေးတယ်
။ကျမကြီးဆောင်ရှောက်မှုအစဉ်တန်းမြင်မာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာရင်းနှီးကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေရောနေသွားပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့ရင်းနှီးကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေဟာမြင်မာနေတုံးပဲဖြစ်ပါတယ်။လူတို့ချင်းစီရဲ့ဝင်ငွေနှဲပါနေမှုနဲ့ကျမကြီးအသိမြင်ဘုဒ္ဓရနှဲပါနေမှုတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာရင်းနှီးကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေကိုမြင့်တက်စေတဲ့အကြောင်းအရာတွေဖြစ်တယ်လို့ပလိုက်စီလုံးစီယုံမှမန်နေဂျင်ဒါရိုက်တာဖြစ်သူဒေါက်တာတော်တသက်ခိုင်ကပြောပါလဲ
။မြန်မာနိုင်ငံမှာဘယ်ဖြစ်ဖြစ်နော်တကမ္ဘာလုံးမှာဆိုလို့ရှိရင်အမျိုးသမီးတွေအများစုကိုချင်းချောင်နေတာက breast cancer ပါ။ဆိုတော့ breast cancer ကအဖြစ်အများဆုံးလည်းဖြစ်တယ်လို့အသေးပြောက်နှုံးလည်းရမ်းများပါတယ်။ဒါပေမဲ့လည်း breast cancer ကိုစောစောစီးစီးတာကြိုတင်ပြီးတော့သိရှိခဲ့မယ်အားလိုက် diagnosis ရခဲ့မယ်ဆိုလို့ရှိရင်ကုသမှုပျောက်ကင်းနိုင်တဲ့ယောဂါထူလေးဖြစ်ပါတယ်။ဒါကြောင့်မို့လို့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုလို့ရှိရင် breast cancer ကိုတော်တော်များများ ကျန်းမာရေးဘူးသူကြတွေလည်းငယ်ပါတဲ့အတွက်ကြောင့်မို့လို့ကျန်းမာရေးဘူးသူကြလည်းမရှိတဲ့အတွက်ကြောင့် breast cancer နှောင်းအပိုမြင့်တဲ့အပြင်ကိုနောက်ဆုံး stage ကြမှာပဲသိရှိရတဲ့အခါကျတော့ကုသမှုကိုလည်းမပေးနိုင်တဲ့အခြေအနေဖြစ်သွားတာပါတယ်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအနေနဲ့မိမိရင်သားရဲ့ထူးထူးခြားခြားပြောင်းလဲမှုတွေကိုမိမိကိုယ်တိုင်အမြဲပြတ်စစ်ဆေးကြည့်ရှုပေးနေဖို့လိုပါတယ်
တနင်္ဂနွေရှိလျာပြောင်းလဲမှုတွေတွေ့ရှိခဲ့မယ်ဆိုရင်တချွမ်းသားလေးဆရာဝန်တွေနဲ့အများဆုံးပြသတိုင်ပင်သင့်တယ်လို့ပေါမောက်ခတောက်တာဒေါ်မေကြီးကပြောပါတယ်။ရင်သားကင်ဆာကိုစောစီးစွာသိနိုင်လို့ရွက်တာတော့အခုဆရာမတို့ကအဓိကသုံးချက်ပေါ့နော်။ပထမတစ်ချက်ကတော့မိမိရင်သားကိုမိမိစမ်းသပ်စစ်ဆေးနည်း။နံပါတ်2ကတော့တက်ကြွမ်းသားလေသူနဲ့ကိုယ့်ရဲ့ရင်သားကိုတော့ပြပြီးတော့စမ်းသပ်စစ်ဆေး
ဒီမိမိပထမဦးဆုံးစမ်းသပ်နိုင်မှုမိမိယင်သားမိမိစမ်းသပ်စစ်ဆေးမှုတော့တတ်နိုင်တယ်လို့တော့အားလုံးကိုသိရှိအောင်ကြမ်းမှရည်ပညာပေးနေပါတယ်ယနာကိစ္စယောဂဟာပျောက်ခင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ပါတယ်ပျောက်ခင်းအောင်ကုသနိုင်တဲ့အခြေအနေမှာယနာကိစ္စယောဂကိုအချိန်မီစစ်ဆေးဖော်ထုတ်နိုင်မှုအတွက်မိမိပတ်ဝန်းကျင်မှာရှိတဲ့သူတွေကိုယနာကိစ္စယောဂနဲ့ပတ်သက်တဲ့ကျန်းမာရေ
ကျန်းသာကန်စာဆိုင်ရာအသိပညာနဲ့သတိပြုမှုမြင့်တက်လာအောင်လှုပ်ဆောင်တဲ့အချက်လက်တွေကိုကြားမယိခဏမှာတင်ပြလိုက်တာပါရှင်။ပြည်အမြမပိုင်းအစီအစဉ်ကနေပို့သူနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်သွားမှာပါ။မြန်မာနိုင်ငံသတင်းလွှတ်လပ်မှုအစင်တန်တမတ်တဲ့နေရာမှာပါရီကိုအခြေခံတမတ်တလဲဘလောက်မြင့်မြတ်တတရှိပါသလ
RSS ကမြန်မာနိုင်ငံရဲ့သတင်းလောကကိုစစ်စစ်တဲ့နေရာမှာဘယ်လိုစံကြီးစံညွှန်းတွေခိုက်တီးရရှိကိုသုံးပြီးတော့စမှတ်ခဲ့တယ်လဲစမ်းသပ်ခဲ့တယ်ဆိုတာအရင်ပြောပါခင်ဗျာ
political or economical power self censorship and the overall environment in which press is
ကျွန်တော်တို့ကအညွှန်းခုနှစ်ချက်နဲ့စမ်းစစ်ပါလေမီဒီယာရဲ့စနစ်ကျတည်တတ်မှုနိုင်ငံရေးစီးပွားရေးဩဇာအောက်ကမီဒီယာကင်းလွတ်မှုကိုယ့်အကူထိမ့်သိမ်းတီးဖြတ်မှု self censorshipမီဒီယာဆိုင်ရာဥပဒေပေါင်းပွင့်လင်းမြင်သာမှုသတင်းထုတ်လွှင့်တဲ့လုပ်ငန်းစဉ်အခြေခံအဆောက်အအုံနဲ့ဂျာနယ်လစ်တွေအနိုင်ကျင့်အကြမ်းဖက်မှုတွေဖြစ်ပါတယ်
။မြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့ဆုံးသက်တဲ့နေရာမှာလုံးဝဓမ္မတိထန်ကြတဲ့ objective ဖြစ်တယ်လို့ပြောနိုင်ပါသလား
It's not a question of objectivity it's a question of honesty like we are very transparent in the way we
ဒါဓမ္မတိထန်ကြတယ်မကြဘူးဆိုတာနဲ့မဆိုင်ပါဘူး။ရိုးသားမှုနဲ့ပဲဆိုင်ပါတယ်မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်မှုကိုတံပိုးဖြတ်တဲ့နေရာမှာကျွန်တော်တို့ကပုံပွင့်လင်းလင်းလုပ်ပါတယ်နေပယ်အတီးတီးကကျွမ်းကျင်သူတွေကိုအခြေခံပါတယ်သူတို့စီမေးခွန်းတွေ100ကျော်လောက်ပို့ပါတယ်မြန်မာနိုင်ငံထဲကပါတယ်ပြည်ပကလူတွေလည်းပါပါတယ်သူတို့ပြောပြတာတွေကိုတတ်နိုင်သမျှအရှိကိုအရှိအတိုင်းအမှန်တိုင်းသုံးသပ်ပြီးမှဓမ္မတိတ်ဆန်ကြအောင်ကျွန်တော်တို့လုပ်ပါတယ
်သတင်းလွတ်လပ်မှုဆိုတာနိုင်ငံတစ်ခုမှဒီမိုကရေစီထွန်းကားမှုနဲ့ဆက်ဆက်မှုရှိတယ်လို့ထင်ပါသလား
Well, freedom of the press is fundamental for the democracy, and that's what.
တရင်လွတ်လပ်မှုဟာဒီမိုကရေစီရဲ့အခြေခံဖြစ်ပါတယ်။ဒါကိုဒီနှစ်မြန်မာနိုင်ငံမှာကျွန်တော်တို့တွေ့ရပါတယ်။တရင်လွတ်လပ်မှုမရှိလို့ဒီမိုကရေစီအတွင်ကူးပြောင်းရေးရပ်တန့်နေပါတယ
်။ဒါပေမဲ့အိန္ဒိယနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးမားဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့ခေါ်ကြပါတယ်။ဒါပေမဲ့ခင်ဗျားတို့ရဲ့စီးရင်ထဲမှာဒီမိုကရေစီအစဉ်ကူးပြောင်းမှုရပ်တန့်နေတယ်ဆိုတော့မြန်မာနိုင်ငံရဲ့အောက်မှာအိန္ဒိယကရောက်နေပါတယ်အဲ့ဒါဘယ်လိုရှင်းမလဲခင်ဗျာ
because the democracy in India is fading away
အိန္ဒိယမှာဒီမိုကရေစီကျဆင်းလာလို့ဖြစ်ပါတယ်ဂျာနယ်လစ်တွေတက်ခိုက်ခံရပါတယ်တတိထားပြီးတော့ရေးနေရပါတယ်တကယ်တော့အိန္ဒိယကိုကမ္ဘာမှာအကြီးဆုံးဒီမိုကရေစီလို့ပြောတာပြောရတယ်ကျွန်တော်တို့ RSF ရဲ့သတင်းလွတ်လပ်ခွင့်စံယီစံညွှန်းတွေကိုစတင်ထုတ်ပြန်တဲ့2002ခုနှစ်တုန်းကအိန္ဒိယကအဆင့်80 80လောက်မှာပဲရှိခဲ့ပါတယ်။ဆိုတော့အဲ့ဒီမှာဒီမိုကရေစီရုပ်ရောက်နေတာအတော်ကြာပါပြီ
။နောက်တစ်ခုမေးချင်တာကသတင်းလွတ်လပ်ခွင့်ဟာနိုင်ငံတစ်ခုရဲ့အာဏာပိုင်တွေအပေါ်မှာပဲမူတည်သလားဒါမှမဟုတ်လူ့အဖွဲ့အစည်းအပေါ်မှာကမူတည်သလားဆိုတာဖြစ်ပါတယ်
။ No, it's an overall situation. We don't measure like government policies in our index. It's a very global view.
မဟုတ်ပါဘူး။ဒါဟာအားလုံးကိုခြုံငုံတုံးတက်မှုပါ။ Overall situation မှာအစိုးရရဲ့မူဝါဒကိုမဆန်းစစ်ပါဘူး။တည်င်းလွတ်လပ်မှုတစ်ခုလုံးပေါ်ကဘာကမြင်တဲ့အမြင်မှာဥပမာတည်င်းလောကကိုဒဏ္ဍာရီအားတော်မှုဘလောက်ရှိတယ်ဆိုတာမျိုးပါ။
လူလူရဲ့မီဒီယာပေါ်သဘောတရားဘယ်လိုထက်ပြပါသလဲလူလူထဲမှာတချို့ကသူတို့မဟုတ်လူများစုကအမျိုးသားတွေကိုဦးစားပေးတဲ့မီဒီယာကိုအားပေးကြတာရှိမယ်အဲ့ဒါမျိုးကြတော့ဘယ်လိုပြောမလဲ
We don't really measure the public opinion because what we measure is really an overall situation of press freedom itself
how လူလူရဲ့သဘောတရားကိုကျွန်တော်တို့သိမကြည့်ပါဘူးဂျာနယ်လစ်တွေဟာတည်င်းလွတ်လွတ်လပ်လပ်ဘလောက်ရေးနိုင်တယ်လဲလွတ်လပ်မှုဘလောက်ရှိတယ်လဲဆိုတာကိုကြည့်ပါတယ်ဒါပေမဲ့ဥပမာတစ်ခုပြောရရင်အမုန်းစကားတွေဟာ pluralism လို့ခေါ်တဲ့ဗဟုဝါဒကိုထိခိုက်စေပါတယ်ဒီကိစ္စမျိုးကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ
်နိုင်ငံတကာသုံးသပ်သူတချို့ကတော့ hate speech ဒါမှမဟုတ်တာအမုန်းစကားပြောရဆိုတဲ့ကိစ္စပေါ့လေအဲ့ဒီ hate speech ဟာ hate speech in Myanmar is deeper than Facebook က Facebook မှာပေါ်ပြနေတာနဲ့မကဘူးမြန်မာနိုင်ငံအမုန်းစကားဟာဒီထက်ပိုပြီးနေဆိုင်နေရဆိုပြီးတော့ရေးကြပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ပါလဲ
Well, social media and especially Facebook in Myanmar has been having a huge importance.
Facebook ကမှမဟုတ်လူမှုကွန်ရက်မီဒီယာဟာမြန်မာနိုင်ငံမှာသတင်းအချက်အလက်ဖြန့်ချိရမှာအထူးအရေးကြီးပါတယ်။ဘာတွေရေးပြီးတော့တင်ကြလဲဆိုတာငါတို့နဲ့မဆိုင်ဘူးလို့ပြောလို့ရှိတဲ့ Facebook ဌာနချုပ်ကိုကျွန်တော်တို့ကဒီအတွက်မကြာခဏပြောရဆိုရပါတယ်။မြန်မာပြည်မှာမွတ်စလင်စန့်ကျင်ရေးအမှုစကားတွေဟာသတင်းအချက်အလက်လွတ်လပ်စွာဖြန့်ဝေခွင့်ကိုအကြီးအကျယ်ထိခိုက်နေပါတယ်။ဒါဟာပြဿနာဖြစ်စေပါတယ်လို့ပြောရပါတယ်။မြန်မာပြည်တွေက NGO တွေလူခွင့်ရေးအဖွဲ့တွေကလည်းဒါကိုထောက်ပြကြပါတယ်။ Facebook ကဂရုမစိုက်ခဲ့ပါဘူး။ဒါဟာစိုးရင်စရာပါ
။ဒီနေရာမှာ Facebook ကတကယ်တော့သတင်းလွတ်လပ်ခွင့်သတင်းအချက်အလက်ဖြန့်ချိရဲ့နေရာမှာအင်မတန်အထောက်အကူပြုတယ်လို့ဆိုကြပါတယ်။မှန်လည်းမှန်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမွန်စကားကိုအားပေးတယ်လို့ဆိုကြပြန်ပါတယ်။ဆိုတော့ဒီနှစ်ခုကဝီရိုဒီဖြစ်နေတဲ့သဘောဘယ်လိုညှိမလဲခင်ဗျာ
။ Well,What we demand from Facebook is responsibility, transparency, and accountability. And this is something that is really lacking in the social network.
ကျွန်တော်တို့အနေနဲ့ Facebook ကိုတောင်းဆိုချင်တာကတော့တာဝန်ယူမှု၊ပွင့်လင်းမြင်သာမှု၊တာဝန်ခံမှုရှိစေဖို့ပဲဖြစ်ပါတယ်။ဒါရီဟာလူမှုကွန်ရက်တီမှာတကယ်လက်ခံနေပါတယ်။ဒါဟာ Facebook အနေနဲ့ Citizen Journalism လို့ခေါ်တဲ့နိုင်ငံသားတွေရဲ့မီဒီယာပေါ်ဘလို့ခရိုင်ရိုက်ခတ်နိုင်နေဆိုတာကိုမစူးစမ်းပဲစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အမုန်းစကားတွေပြန့်နှံ့လာနိုင်တယ်ဆိုတာကိုသူတို့မတွက်ခဲ့ကြပါဘူး။ဒါကြောင့်ကျွန်တော်တို့ Facebook စီကပုံမပွင့်လင်းမြင်သာမှုလိုချင်ပါတယ်
။ဆိုတော့ Facebook ဆိုတာဟာတကယ်တမ်းဒီမိုကရေစီနဲ့လူ့အခွင့်အရေးစတဲ့ပညာအစီအကံစီးရလူတွေနဲ့သာထိုက်တန်တယ်။အမျိုးသားရေးစီးရပြင်းထန်တယ်။အမြင့်ကျင်းတဲ့လူတွေနဲ့မထိုက်တန်ဘူးလို့ RSF ကသတ်မှတ်တာလားခင်ဗျာ။သတ်မှတ်လို့ပါသလား။
When I talk about a lack of transparency and accountability, it means that, you know, Facebook, they don't take into account the nature
of the content that for Facebook ကဘာတွေရေးပြီးတော့တင်နေလဲဆိုတာအကြမ်းဖက်မှုဝါဒဖြန့်တာလိင်ကိစ္စအပြုတ်မှုတွေကလွဲပြီးအမုန်းစကားတွေဘာတွေကိုအလေးမထားခဲ့ပါဘူး။ဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုတိုက်နေရတာပါ
။ဟုတ်ကဲ့ကျွန်တော်မိကုန်းကိုပြန်ပြီးတော့မိချင်ပါတယ်လို့ဥပမာတရုတ်ပြည်မှာအစိုးရက Facebook ကိုမသုံးနိုင်လို့ပိတ်ပင်ခဲ့တယ်။ RSF ကဒါကိုသတင်းလောက်ခွင့်ကိုပိတ်ပင်တဲ့ thread ပေါ်နဲ့လက်မခံခဲ့ဘူးမဟုတ်လားခင်ဗျ။
No, not at all. We don't want censorship neither. We just want a social media like Facebook to have more transparent.
မဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ censorship censor ဖတ်တောက်မှုကိုကျွန်တော်တို့လုံးဝလက်မခံပါဘူး။ကျွန်တော်တို့အနေနဲ့ဖြစ်စေချင်တာကပိုးပြီးတော့ပွင့်လင်းမြင်သာမှုရှိဖို့သတင်းရေးသားရမှာဂျာနယ်လစ်တွေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းသိခါရှိရှိရေးသားကြဖို့ဖြစ်ပါတယ်။ဒီလိုလျှောက်ကြခြင်းအပြင် fake news သတင်းအမှားတွေကိုတက်ဖြစ်ပြီးတော့ကောင်းမွန်မှန်ကန်တဲ့သတင်းချက်လက်တွေကိုဖျောက်ဝေစေချင်တာပ
ါ။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကြားဆင်းတယ်လို့ဆုံးဖြတ်ရတဲ့အကြောင်းရင်းနဲ့မှာဒီ Facebook ပေါ်ရေးသားချက်တွေဟာအကြောင်းရင်းတရားအနေနဲ့ပါဝင်ပါသလား။အဓိကကြပါသလား။
It is one of the factors, but it's not the main factor. One factor explaining the degradation of the situation of press freedom in Myanmar is
အကြောင်းရင်းတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါပေမဲ့အဓိကအကြောင်းရင်းတော့မဟုတ်ပါဘူး။အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုတည်င်းအမှောင်ချထားပြီးတော့ ဒရင်တောက်တီတွားရောက်ဒရင်ယူခွင့်မပေးတဲ့ကိစ္စအဲ့ဒီကိစ္စကိုဒရင်ယူဖို့ဒရင်လွှင့်မှုကြိုးစားတဲ့ကိုဝါလုံးကိုကျော်စိုးဦးတို့ကိုဖမ်းဆီးတဲ့အမှုကိစ္စတွေပဲဖြစ်ပါတယ်ဒါတွေဟာမြန်မာနိုင်ငံဒရင်လွတ်လပ်ခွင့်ကျဆုံးရတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
At the beginning of the democratic transition, press freedom has been booming in Myanmar, and that was very encouraging. And now, 2 years after Aung San Suu Kyi's party won the election,
democracy is
being
cooped up. ဒါဟာတိတ်အားတက်စရာကောင်းပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီရွေးကောက်ပွဲမှာအနံ့ရလာပြီးတော့နှစ်နှစ်အကြာဒီမိုကရေစီအတွင်ကူးပြောင်းမှုကာလအနည်းငယ်အတွင်းမှာသတင်းလွတ်လပ်မှုဆောက်ရုံနေတာတွေ့ရပါတယ်။ဒါဟာကျွန်တော်တို့ပြည်ပြည်စီစီနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးရောက်လာမဟုတ်ပဲစစ်တပ်ရဲ့ထိန်းချုပ်မှုတင်းကြပ်နေတဲ့အတွက်ရပ်ဘက်ကလှုပ်ဆောင်နိုင်မှုကျင်းမြ
တယ်ဒေါအောင်ဆန်းစုကြည်တက်လာပြီးနှစ်နှစ်ကြာမှသတင်းလွှတ်လာမှုကကြာဆင်းနေဆိုတော့ဦးသိန်းစင်လက်ထက်နဲ့ဒေါအောင်ဆန်းစုကြည်လက်ထက်ကိုနှိုင်းရှင်တဲ့သဘောပေါ့ဗျာဒါပေမဲ့စဉ်းစားကြည့်ကြည့်ကဒီနေရာမှာဦးသိန်းစင်လက်ထက်က၃ညတောင်မကဘူး၃ညထက်နှင်းတဲ့အနှုတ်လက္ခဏာကနေဆက်လာတယ်ဆိုတော့တူတက်မှုတိုင်းတာကသိပ်ပေါ်လွင်တာပေါ့ဗျာအခုဒေါအောင်ဆန်းစုကြည်ကတူတက်မှုစနစ်ပြီးအခြေအနေကရှင်းဆက်ပြီးတော့တူတက်မှုစနစ်ကိုတိုင်းတာတယ်ဆိုတော့ဒီနှစ်ခုကိုဓာတ်လူထားပြီးတိုင်းတာတရားမျှတပါရဲ့လားခင်ဗျာ
Well, it's all a question of creativity. You know, press freedom is a fight. It's never perfect. So, we need to, we, our organization mandate is to lead this.
ဒီနေရာမှာနိုင်ရှင်မှုကပြဿနာမဟုတ်ပါဘူး။တည်လူလက်ခွင့်ဆိုတာတိုက်ပွဲပါ။ဘရောမှာပြီးပြည့်စုံတယ်လို့မရှိနိုင်ပါဘူး။ကျွန်တော်တို့အားလဲဆက်ပါ။အဲ့ဒီတိုက်ပွဲကိုဥဆောင်မှုတာဝန်ရှိတဲ့အဖွဲ့အစည်းတက်ပါတည်င်းလွတ်လပ်မှုဆုံးမတော့မဲ့အခြေအနေရောက်နေပြီးအကာအကွယ်ပေးရတော့မယ်လို့အစိုးရကတတိပေးရမယ်တာဝန်ကျွန်တော်တို့မှာရှိပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအတွက်ဒေါံဆန်းစုကြည်အစိုးရကတတိပေးရဖို့တာဝန်ရှိပါတယ
ဥကျော်စန္ဒရဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းဒီလိုင်းအစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဆရာရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်လက်ခံပြည်ပခန့်တွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာထောင်ဆောင်ချီတဲ့ဒုက္ခတွေအထူးဒုက္ခရောက်နေရတဲ့အတွက်ပြည်ပစီပါကစိုးရင်တန်တွေထွက်ပေါ်လာနေပါတယ်အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားရင်းကျေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွင်တည်းကဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကိုင်ပြပခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0132382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
် VOA ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုတော့အားကစားကဏ္ဍပါဒီသတင်းမှအားကစားအစီအစဉ်မှာတော့မကြခင်အချိန်ပိုင်းအတွင်းကစားမဲ့ Liverpool နဲ့ Roma Champions League Semi-final ဒုတိယကြော်ပွဲအကြောင်း La Liga Flag ကို Barcelona ရသွားတာအနားယူသွားပြီဖြစ်တဲ့ Arsene Wenger ရဲ့နောက်ဆုံးပွဲဝေဖန်တန်နေထွက်နေတဲ့ Leeds United နဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့တင်းနစ်ကစားနောက်တော့မကြသေးခင်ကအနိုင်ရသွားတဲ့ပွဲအကြောင်းတွေကိုနားဆင်ကြပါမယ်ကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်
ချန်ပီယံလိဂ်တိုင်ပွဲတွေအားဖြင့်ဘလူးဘွေနာတစ်ဖြည်းဖြည်းနီးလာပြီဖြစ်ပြီးအီဗီလာ3ရက်ကြာသာပတိနေ့မနေ့အစောတနာရီ15မိနစ်မှာလီဗာပူးနဲ့ရိုမာတို့ဆီမီဖိုင်နယ်ဒုတိယပွဲဒုတိယကြော့ကံကြတော့မှာပါအန်ဖီးမှာပထမကြော့ကံတုန်းကအင်ရှင်လီဗာပူးက5ဂိုး2ဂိုးနဲ့အနိုင်ရထားတာကြောင့်ဘာပဲပြောပြောအခုအဝေးကွင်းမှာလီဗာပူးကအသာရနေတယ်လို့ဆိုရမှာပါဒါပေမဲ့လည်း ရိုမာဟာအင်ကွင်းမှာခြေစွာတက်တယ်ဆိုတာကိုကွာတာဖိုင်နယ်မှာဘာစီလိုနာထွက်သွားရတာကတသိပါပဲကွာတာဖိုင်နယ်ပထမကြော်အဝေးကွင်းမှာဘာစီလိုနာကိုတကူလေးကိုနဲ့ရှုံးထားပြီးတဲ့နောက်အင်ကွင်းမှာ3ဂိုးပြတ်နဲ့အနိုင်ရပြီးထင်မှန်မထားပဲဆီမီဖိုင်နယ်ကိုတက်လာတဲ့ရိုမာအသင်းကိုအင်ကွင်းမှာ2ဂိုးပေးထားရတဲ့လီဗာပူးအနေနဲ့ရှော့တွေရမှာမဟုတ်ပါဘူးတကယ်လို့သာရိုမာဟာဘာစီလိုနာနဲ့ပွဲလုံးကလိုပဲအင်ကွင်းမှာ3ဂိုးပြတ်နဲ့အနိုင်ရတယ်ဆိုရင်ဒီနေ့ချန်ပီယံလိဘောလုံးရာသီအတွက်အလပဆုံးဖယ်ရီတူးဇလန်တပုတ်အဖြစ်တမိုင်းတွင်ကြံ့ရသောမှာဖြစ်တာကြောင့်ရိုမာနီးပြားနှင့်အသင်းသားတွေအနေနဲ့အင်ကွင်းပရိသတ်အားအသာနဲ့အစွမ်းကိုခြေကုံတို့ကစားကြမှာဖြစ်တဲ့အတွက်ဒီပွဲဟာအတိတ်အနေပွဲကောင်းတစ်ပွဲဖြစ်လာမယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့24ရက်နေ့ကပထမအကြော့ပွဲပြီးမှရိုမာအသင်းနီးပြားဖရန်စစ္စကိုပြောသွားတာကိုကြည့်ရင်ဒုတိယအကြော့ပွဲအတွက်ရိုမာတို့ဘယ်လိုပြင်ဆင်ထားမယ်ဆိုတာနားလည်နိုင်မှာပါ။
E poi ribadisco per l'ennesima volta che non è finita. Non è finita, l'abbiamo già dimostrato in passato. Per quello
che c'è ပြီးမသွားသေးဘူးဆိုတာကျွန်တော်တတ်ပြီးတော့3ပေးပြသည်ကျွန်တော်တို့လုံနိုင်တယ်ပြန်လာနိုင်တယ်ဆိုတာတတ်သိပြထားပြီးပါပြီဒါကိုမယုံကြည်တဲ့သူဘယ်သူမဆိုအိမ်မှာပဲနေကြပါပွဲကြည့်ပြတ်တယ်အလားတူပါပဲကျွန်တော်မှာတာဝန်ရှိတယ်လို့ခံစားရပြီးကျွန်တော်ကတာဝန်ရှိဆုံးပါဒါပေမဲ့ကျွန်တော်တို့ဆီမီဖိုင်နယ်ပွဲကိုကစားနေတော့မှာပဲ
If one of my players doesn't think that Rome will try to come back, he will not play.
ရောမသားတွေအရှုံးကိုချေးပြီးတော့အနိုင်ရဖို့ကြိုးစားမယ်ဆိုတာကျွန်တော်အတင်းသားတယောက်ကမယုံကြည်ဘူးဆိုရင်အဲ့ဒီသူကစားရမှာမဟုတ်ပါဘူး။ရိုမာတို့အဓိကအယုံဆိုင်မဲ့လီဗာပူးတိုက်စင်မှုကတော့ဆာလာပဲဖြစ်မယ်ဆိုတာတန်ဖိုးဖြစ်စရာမရှိပါဘူး။ပထမအကြော့မှာ
ကိုယ်တိုင်ကငကိုးသွင်းပြီးအသင်းပေါ်တွေကိုးသွင်းနိုင်အောင်လဲဖန်တီးပေးခဲ့တဲ့ဆာလာဟာဒဏ်ရာအနာတရကင်းစင်နေပြီးဒီပွဲမှာအကောင်းဆုံးပုံစံနဲ့ကစားသွားမှာကတော့အသေးချာပဲဖြစ်ပါတယ်။စပိန်လာလီဂါကျယ်ပွဲမှာတော့ဘာစီလိုနာအသင်းကချန်ပီယံဖလားကိုရာသီဖြစ်တာကြောင့်အသင်းပရိသတ်တွေနဲ့အသင်းသားတွေအောင်ပွဲခံနေကြပါပြီ။ ဒီကိုနှစ်ခုနဲ့နိုင်ရတာကြောင့်လက်ကြံပွဲတွေရှိနေသေးပေမဲ့ဒုတိယနေရာကအက်တလက်တီကိုမက်ဒရစ်အသင်းကိုပွဲရည်အတွက်တပွဲရော့ဆက်တမတ်အသာနဲ့ချန်ပီယံဖြစ်သွားတာပါ။ဒီပိုဒီဘိုနဲ့ပွဲမှာအာဂျင်တီးနာဘောလုံးကျယ်ပွင့်မက်ဆီကဟက်ထရစ်သင်းယူပေးနိုင်ခဲ့ပါတယ်။ဒီပြိုင်ပွဲကိုနိုင်ရဖို့ဘယ်လောက်ခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်။ရှုံးမွဲတပွဲမှာမရှိသေးဘဲဒီဖလ
ဆယ်ရာသီမှာခုနှစ်ကြိမ်မြောက်နိုင်ရတာလည်းဖြစ်ပါတယ်။ဘာစီလိုနာဟာစပိန်ဘောလုံးပြိုင်ပွဲတွေမှာဒါလီဂါပြီးရင်ဒုတိယအကြီးအကဲပွဲဖြစ်တဲ့ကိုပါဒရီဖလားကိုလည်းရထားပြီးသားဖြစ်ပြီးပြီးခဲ့တဲ့ပြိုင်ပွဲကြာသည့်လီဗူဇက်တိုက်ဒီဖလားကိုနိုင်ရထားတာပါ။သူတို့ရဲ့နောက်ဆုံးရည်နှိုင်းချက်ကတော့ကျန်တဲ့လာလီဂါပွဲတွေကိုရှုံးပွဲမရှိဇက်တိုက်အနိုင်ရအောင်ကစားပြီးစံချိန်ပြည့်တင်ဖို့ပဲဖြစ်ပါမယ်ခင်ဗျာ
။ Arsene Wenger's final return to Old Trafford. He gets a nice reception from the home fans.
အာဆင်နယ်ဒီယာလီဂျာဖြစ်1996ခုနှစ်အောက်တိုဘာလကတည်းကလှုပ်လာတဲ့အာဆင်ဗန်ဂါကတော့အာဆင်နယ်နီးပြဘဝကနေအနားယူသွားပါပြီ။ဒီနေ့ငွေနေ့က Old Trafford မှာမန်ချက်စတာယူနိုက်တက်နဲ့ပွဲကိုနီးပြဖြစ်နောက်ဆုံးတာဝန်ယူပြီးတဲ့နောက်အနားယူသွားတာပါ။လက်ရှိမန်ယူနီးပြမော်ရီညိုနဲ့ဗန်ဂါနဲ့ကြားမှာမကြာခဏဆိုသလိုအပြန်အလှန်တိုက်ခိုက်ပြောဆိုတာတွေနဲ့သူတို့နှစ်ဦးသိတဲ့ကြလာတာမဟုတ်ပေမဲ့လည်းအိနေကပွဲမစခင်မှာတော့မော်ရီညိုကဗင်ဂါကိုနူးနူးထွေးထွေးနှုတ်ဆက်ခဲ့တယ်အင်ဂွန်းပြိတက်ကလည်းမတရက်လက်ခုလော်ဝါတီတီအားပေးခဲ့ကြပါတယ်ဗင်ဂါကိုယ်တိုင်အားတည်းနဲ့ချက်သွားရတာကတော့မန်ချက်စတာယူနိုက်တက်ရဲ့အငိမ့်စားကံတော်ဝင်ဤပြကြီးဆော်အလက်စ်ဖာဂူဆန်ကကွင်းထဲမှာသူ့ကိုစောင့်ပြီးတော့နှုတ်ဆက်ရင်းလက်ဆောင်ပစ္စည်းပေးခဲ့တဲ့ဖြစ်ရပါတယ်ဒါပေမဲ့လေအာဆင်နယ်နီးပြအဖြစ်နောက်ဆုံးလုခဲ့တဲ့ပွဲကတော့တံမကောင်းဘူးလို့ပြောရမှာပါမန်ချက်စတာယူနိုက်တက်ကိုအာဆင်နယ်ကနှစ်ဂိုးတကူနဲ့အရေးနိုင်ပါတယ်ခင်ဗျာ
Sanchez should have scored
ဒီမှာဘောလုံးလောကမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအနောက်ဆက်ဆုံးဖြစ်ခဲ့တာကတော့ဘောလုံးပွဲအနိုင်ရှုံးသတင်းတွေမဟုတ်ပဲအင်္ဂလန် Leeds United အတွင်းမြန်မာနိုင်ငံကိုလာပြီးချစ်ချည်ရေးပွဲတွေကစားမယ့်အစီအစဉ်ဖြစ်ပါတယ်ဒဂိုင်းပြည်နယ်မှာဖြစ်ပျက်ထားတဲ့ကိစ္စရပ်တွေကြောင့် Leeds United ရဲ့မြန်မာနိုင်ငံခီးစဉ်ကိုပြည်တွင်းလွှတ်တော်အမတ်တွေအသင်းပရိသတ်တွေလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကဝိုင်းပြီးကန့်ကွက်ကြတဲ့အတွက်လည်းလှုပ်ခတ်သွားရတာပါLeeds United အသင်းတာဝန်ရှိသူတွေအနေနဲ့လည်းကန့်ကွက်ပြောဆိုသံတွေကိုကောင်းကောင်းသိထားတယ်ဆိုတာ ပြီးခဲ့တဲ့ဧပြီလ26ရက်နေ့က Leeds United ရဲ့အင်ဝင်ဖြစ်တဲ့ Ellen Road အားကစားကွင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အသင်းနိုင်နေကြောင်း Paul Heckenbottom ပြောတာကိုနားထောင်ကြည့်ပါ
A lot of it scare me you can imagine as soon as the trip was announced you look
သူတို့ဆိုနေတာအများကြီးပါတွေးကြည့်လို့ရပါတယ
်
ဒီခီးစဉ်ကိုကြီးညာလိုက်ပြီးတာ ਨੇ ကစားသမားတွေဝန်ထမ်းတွေခီးစဉ်ထဲမှာပါနေချင်ရှိတဲ့တခြားလူတွေအားလုံးအင်တာနက်ပေါ်တက်ပြီးတော့သူတို့ဘာတွေကြုံတွေ့ရနိုင်လဲဆိုတာကိုလေ့လာကြပါတော့တယ်အဲ့ဒီညကသူတို့အိတ်မေတောင်မထင်ပါဘူးထင်တော့ဆိုးမှာမဟုတ်ပါဘူးဒါပေမဲ့ကလပ်အသင်းအနေနဲ့အဆအဆရရအဆင်ပြေဖို့ကြိုတင်ပြီးတော့တတိထားလှုပ်ဆောင်သင့်တာမှန်သမျှလုပ်ရမှာပါပဲ
Leeds United အသင်းဟာ MNO All Stars အသင်းနဲ့မေလ9ရက်နေ့ညနေ6နာရီတူးနောက်ကွင်းမှာကစားမှာဖြစ်ပြီးမြမလေယူစင်အသင်းနဲ့မန္တလေးမြို့မန္တလာတီတီကွင်းမှာမေလ7ရက်နေ့ညနေ6နာရီကစားမှာဖြစ်ပါတယ်ခင်ဗျာဒီဗီလာ29ရက်နေ့ကရှင်ပိုင်ကစားခဲ့တဲ့ဘာစီလိုနာ Open Tennis တိုင်ပွဲနောက်ဆုံးဘူလူပွဲမှာတော့စပိန်တင်းနစ်အကျော်မော် Rafael Nadal ကအသက်20ရွယ်ဂရိနံပါတ်1တင်းနစ်ကစားသမား Stefanos Tsitsipas ကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖလားရသွားပါတယ်ပွဲပြီးမှာ Nadal ကသူ့ရဲ့အောင်ပွဲပေါ်ဝမ်းသာအားကြပြောခဲ့ပါတယ်
I'm very happy for the victory of course against a very difficult opponent like
ကျွန်တော်တိတ်ပျော်ပါတယ်ဒီနေ့ပွဲကိုရောမနေ့ကပွဲကိုပါအကောင်းဆုံးကစားခဲ့တယ်လို့ကျွန်တော်ယူဆပါတယ်တိတ်ပျော်ပါတယ်ဗျာဒီဘာစီလိုနာမှာအနိုင်ရတာကကျွန်တော်အတွက်တိတ်ကိုအထူးအောင်ပွဲပါပဲ
နာဒါဟာဒီကြိမ်နဲ့ဆိုရင်ဘာစီလိုနာ Open Tennis Champion ဆုကို7ကြိမ်မြောက်အနိုင်ရသွားတာဖြစ်တဲ့အကြောင်းတင်ပြရင်ဒီသတင်းမှအားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ရှင်းလင်းချက်မိကြပါခင်ဗျာ
အပတ်စဉ်အားကစားခဏကိုထုတ်လင်းပေးလိုက်တာပါရှင်မနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ24 40နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ဖီယိုအေကနေခုအတန်လွှင့်နေတဲ့တနင်္လာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00အထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါဦး
အမေရိကန်နိုင်ငံခြားရေးဝန်ကြီးသေးရဲ့ချမ်းသစ်စာချင်းစုပေါ်တက်ရောက်ရင်းသမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်ဖြစ်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီနေ့ပဲတက်ရောက်ခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးသေးဖြစ်မိုက်ပွန်ပီယိုရဲ့ချမ်းသစ်စာချင်းစုပေါ်အခမ်းအနားတွင်မှာတော့အစိုးရဖော်ဝင်တွေတော်တော်များတက်ရောက်လာသလိုအခမ်းအနားတွင်နိုင်ငံခြားရေးဝန်ကြီးသေးရာယုံကြည်စိတ်ချသူတူဦးဖြစ်နေလဲသမ္မတကချီးကျူးစကားပြောကြားသွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးဖွင့်တဲ့ရုရှားလူကြားပတ်သက်ဆွေးနွေးမှုရှိမှရှိတရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်မှုရှိမှရှိရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့ကိစ္စတွေထက်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့နိုင်ငံတကာကုန်သွယ်ကိစ္စတွေပုံမအရေးကြီးတယ်လို့ယူဆတဲ့အကြောင်းသမ္မတထရန့်ကဒီကနေ့ပဲပြောလိုက်ပါတယ်။ရုရှားနဲ့သူ့ရဲ့စီးပွားရေးဖွင့်လူကြားပတ်သက်မှုမရှိသလိုတရားရေးဌာနလုပ်ငန်းတွေကိုစွပ်ပတ်တဲ့လုပ်ရမျိုးတွေမရှိတဲ့အကြောင်းလဲ Twitter Internet လူမှုကွန်ရက်ကနေသမ္မတကဒီကနေ့ပဲပြောဆိုလိုက်ကြပါ။သမ္မတတက်15လကြာကာလအတွင်းလွှမ်းမိုးနေတဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာသမ္မတကကိုအထူးစုံစမ်းစစ်ဆေးမှုကခေါ်ယူစစ်ဆေးမယ်လာလာတွေအတွက်သမ္မတရဲ့ကျူးဆောင်ရှင်တွေပြင်ဆင်နေတဲ့အချိန်မှာပဲသမ္မတထရန့်ရဲ့မှတ်ချက်ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာမေးနီးယားနိုင်ငံမှာအာဏာရပါတီကဆွေးရအာဏာထိန်းချုပ်ထားတာကိုဆွန့်လွတ်ဖို့ PRP အနေနဲ့တနိုင်ငံလုံးဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပြီးတဲ့နောက်မှာပဲမြို့တော် UFN လမ်းတွေပေါ်မှာဒီနေ့ဆန္ဒပြပွဲတွေပေါ်ပေါက်ပါတယ်။ဆန္ဒပြသူတွေကမြို့တော်ကနေလင်းဝင်းကိုတွားတဲ့လမ်းမကြီးအပြင်မြောက်ရထားလမ်းတွေအစိုးရရုံးအဆောက်အဦကိုလည်းပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတာပါ။အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်တွေဖြစ်လာပြီးတိုင်းပြည်ကိုဆက်စွနှစ်တစ်ခုကျော်ကြာအုပ်ချုပ်လာခဲ့တဲ့အာဏာရပါတီကလွတ်တော်ရေးမှာဟန်တားခဲ့ပြီးတဲ့နောက်အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့အတူနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ဒီနေ့ကလွတ်တော်မှာတနေ့ကုန်ခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ကောက်ကွက်မဲ55မဲနဲ့တိုက်ခံကောင်းဆောင်ကိုတာဝန်ယူခွင့်မပေးဖို့ဆုံးဖြတ်ခဲ့တာပါ
။တရင်ချင်းချက်ကိုကောင်းလွင်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့မီဂယ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz နဲ့တင်းနေတုံညလိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 9030တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တောတာရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေရှင်။ကျေးဇူးအများကြီးပါ။
This program has come to you from the Voice of America, Washington.